ကဘာကူလာတမကအဖွဲ့ကြီးဟာရာသီဥတုပြောင်းလဲခြင်းညီလာခံကိုနှစ်ဆင်ကျင်းပနေတာဖြစ်ပြီးနိုင်ငံအသီးသီးရဲ့ရာသီဥတုပြောင်းလဲခြင်းနဲ့ပတ်သက်တဲ့အချက်အလက်အသစ်တွေကိုထုတ်ပြန်ပေးနေတာဖြစ်ပါတယ်အဲ့ဒီအချက်အလက်တွေအရမြန်မာနိုင်ငံဟာရာသီဥတုပြောင်းလဲတဲ့တန်ကိုအဆိုးဆုံးကြုံတွေ့ရမယ့်နိုင်ငံတွေစီးရင်မှပါဝင်နေတာပါရာသီဥတုပြောင်းလဲခြင်းဆိုင်ရာပညာရှင်တွေကလည်းမြန်မာနိုင်ငံဟာရာသီဥတုပြောင်းလဲတဲ့ဒဏ်ကိုအဆိုးဆုံးခံစားနေရတာဟာ2012ခုနှစ်ကနေစတင်ခဲ့တာဖြစ်ပြီး၄နှစ်ကျော်ကြာမြင့်နေပြီလို့သုံးသပ်ကြပါတယ်။နိုင်ငံတစ်ခုရဲ့ရာသီဥတုပြောင်းလဲခြင်းဒဏ်ကိုအဆိုးဆုံးခံစားရမယ့်အခြေအနေတွေကိုတွက်ချက်ရမှာတဘာဝအရာကြုံတွေ့နိုင်ရမယ့်အခြေအနေတွေနဲ့အစိုးရပါဝင်ပြည်သူတွေရဲ့ပြင်ဆင်ထားမှုကိုအခြေခံပြီးတွက်ချက်ကြတာဖြစ်တယ်လို့ရာသီဥတုကျွမ်းကျင်သူတွေကပြောကြပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအစဉ်တစိုက်လှုံ့ဆော်နေတဲ့အောင်ပင်လေတဘာဝပတ်ဝန်းကျင်ရေးရာမဂ္ဂဇင်းရဲ့အယ်ဒီတာချုပ်စိုက်ဆီယာမာဒေါ်ဒေဝီတန့်စင်ကမြန်မာနိုင်ငံမှာတက်တော်ပြုံးပြီးမှုတွေကြောင့်ရာသီဥတုဖောက်ပြန်မှုကိုအဆိုးဝါးဆုံးတက်ရောက်စေတာဖြစ်တယ်လို့ပြောပါတယ
်ဒီနာခဲ့လေဟလာဒီအကျိုးပဲ့ပြီးတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားနဲ့ကြည့်ရင်တော့အနာဒီယဖြစ်နေတဲ့လူမမာကြီးလို့တစ်ပင်နေတောင်မှ drip နဲ့သူတို့ကျဲကောင်ကိုတည်ပြီးတော့စိုက်သေးတာပဲယူသေးတာပဲအဲ့တော့အပင်ကောင်နေစီးပွားဖြစ်မဲ့တစ်တည်းဟလာဒါတွေယူတာမဆမ်းပါဘူးဒါကိုဖမ်းမိပြန်တော့လေနော်နှစ်ပေါင်းကြာစွာလုံနေတဲ့ကိစ္စတွေကိုအလုံးလေးလူရှုပြီးတော့မိပြန်တော့လေချက်ချင်းပြန်ပြီးတော့လွတ်တဲ့ဆိုတာဟာခုနဟာ law enforcement ပေါ့တော်လေးတို့တိုင်းပြည်မှာတအားနေပါတယ
်ရာသီဥတုပြောင်းလဲတဲ့ဆိုတာဟာကဘာကြီးပူနွေးလာရခြင်းကြောင့်ဖြစ်ပါတယ်။နေကလာတဲ့အပူဆွေးရင်ကိုကဘာပေါ်မှာရှိတဲ့တက်ရှိလူသားတွေတင့်တင့်မျှတာတဲ့အပူချိန်နဲ့နေထိုင်နိုင်အောင်ထိမ့်ညီပေးနေတဲ့ greenhouse gas လို့ခေါ်တဲ့ဖန်လောင်းအင်အာနိသင်တန့်ွှေ့တွေတိုးလာတာကြောင့်ဖြစ်ပါတယ်။ဖန်လောင်းအင်အာနိသင်ကိုပျက်စီးစေတဲ့အကြောင်းရင်းနဲ့မှာကာဗွန်ဒိုင်အောက်ဆိုက်တန့်ွှေ့နဲ့မီသိန်းတန့်ွှေ့တွေအလွန်အမင်းများပြားလာတာကြောင့်ဖြစ်တယ်လို့ပညာရှင်တွေကပြောပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာတက်တော့ပျက်စီးပြုံးတည်တဲ့အများဆုံးနိုင်ငံတွေထဲမှာပါဝင်နေတာဖြစ်သလိုကြောင်မီးသွေးဆက်ယုံနဲ့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေကြောင့်လည်းဖန်လုံးအာနိသင်ကိုပျက်စီးစေတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲခြင်းကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအပေါ်တိုက်ရိုက်အကျိုးသက်ရောက်မှာဖြစ်တာကြောင့်စားနပ်ရိက္ခာရှားပါမှုတန်ကိုခံရမှာဖြစ်ပါတယ်။ဒါအပြင်ရေရှားပါတာတွေနဲ့ဇီဝမျိုးစုံမျိုးကွဲတွေပျောက်ဆုံးပျက်စီးလာမှာဖြစ်သလိုကျောကပုံမွှားတွေများပြားလာမှာဖြစ်တယ်လို့လည်းပညာရှင်တွေကခန့်မှန်းကြပါတယ်။ရာသီဥတုပြောင်းလဲခြင်းနဲ့ပတ်သက်ပြီးအစိုးရအနေနဲ့ထိထိရောက်ရောက်ပြင်ဆင်ထားတာမတွေ့ရသေးဘူးလို့မကြသေးခင်ကပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပခဲ့တဲ့ရာသီဥတုပြောင်းလဲခြင်းညီလာခံကိုတက်ရောက်ခဲ့တဲ့တဘာဝပတ်ဝန်းကျင်ပညာရှင်ဦးဝင်းမျိုးသူကပြောပါတယ်။
အစိုးရဘက်ရဲ့ပြင်ဆင်မှုကတော်တော်လေးကိုအားနည်းတယ်လို့ကျွန်တော်တို့ပြောရမယ်။ဒါ2000ကျွန်တော်တို့15ခုဒီဇင်ဘာပေါ့နော်12ရက်နေ့မှာကျွန်တော်တို့ဒါကမ္ဘာလုံးဆိုင်ရာသဘောတူညီချက်တစ်ခုကို Paris မြို့မှာဒါထုတ်ပြန်နိုင်ခဲ့တယ်။အဲထုတ်ပြန်ခဲ့နိုင်ငံမှာနိုင်ငံတိုင်းကနေပြီးတော့ကျွန်တော်တို့ INDC လို့ခေါ်တဲ့နိုင်ငံလိုက်ဟိုဆောင်ရွက်ရန်ရှိတဲ့လုပ်ငန်းတွေပေါ့နော်ဒါတွေကိုတင်ပြထားရတယ်ပေါ့။တင်ပြထားတဲ့မှာဗမာနိုင်ငံကဗမာနိုင်ငံထွက်တယ်ဒီ greenhouse gas ပေါ့မလုံးအနည်းတင်တန်းွေတွေဘလို့ရှော့ချမယ်ဆိုတော့အစီအစဉ်ကရောင်ဝါဝါပဲဖြစ်နေတယ
်ဆိုင်ဆီယာမာဒေါ်ဒေဝီတန့်စင်ကလည်းအစိုးရအနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအလေးထားလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ
်ဒီတဘာဝပတ်ဝန်းကျင်ဟာပညာရှင်တွေရဲ့အလုပ်เนาะဒီမိုးလေဝသတို့ဂျန်နဲ့ပညာရှင်တွေအလုပ်သူတေသနာလုပ်ရမှာဒီ policy maker တွေနဲ့မဆိုင်ဘူးလို့ထင်ကြတယ်အဲ့ဒီအတွေးဟာအခု27ရာစုမှာတွေးလို့မရတော့ဘူးเนาะအခြေခံကဒီသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးဆိုတဲ့ကဏ္ဍကိုအလေးထားမှရတော့မယ်အခြေအနေ
မြန်မာနိုင်ငံကရာသီဥတုအခြေအနေဟာမိုးရွာတဲ့အချိန်မှာအလွန်ကျွံရွာသလိုတစ်ချိန်တည်းမှာပဲမိုးခေါင်ပြီးရေပြက်လက်တဲ့နေရာတွေလည်းရှိနေတာကြောင့်စိုက်ပျိုးရေးအတွက်သုတေသနလုပ်ဖို့လိုသလိုပြောင်းလဲလာတဲ့ရာသီဥတုနဲ့လက်ရောညီထွေဖြစ်စေမယ့်မျိုးစေ့တွေကိုထုတ်လုပ်စိုက်ပျိုးဖို့လိုတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။မြန်မာနိုင်ငံဟာရာသီဥတုပြောင်းလဲခြင်းတန်ကိုကြုံတွေ့နေရသလိုအခုနှစ်ဟာအယ်နီညိုရာသီဥတုရဲ့အဆိုးဆုံးကြရောက်မဲ့နှစ်လည်းဖြစ်ပါတယ်။ရာသီဥတုပြောင်းလဲခြင်းနဲ့ပတ်သက်ပြီးပြည်သူတွေကိုအသိပညာတွေပေးဖို့အစိုးရကဦးဆောင်လုပ်ရမှာဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကပြောပါတယ်။
climate နဲ့ပတ်သက်ပြီးလုပ်စရာ action တွေအများကြီးပဲလို့ပေါ့။ဘာပြုလို့အများကြီးပြင်ဘာမှမလုပ်သေးတာဥစားလုပ်တာရဲ့လက်တလွဲတွေဆိုတော့ဒါလုပ်စရာရအများကြီးရှိတယ်။ဒါပေမဲ့လုပ်ဖို့အသည့်ပြလိုက်ပြီးအခုအသည့်ရသွားကြပြီ။ကဲလုပ်တော့မယ်ဆိုရင်ထားလုပ်လို့ရလား။ရဘူး။ဘာပြုလို့လဲ။လုပ်ချင်ချင်ထားလုပ်လို့ရတဲ့အလုပ်မဟုတ်ဘူး။ဒီလုပ်ကိုလုပ်ဖို့အတွက်မရှိမဖြစ်လိုအပ်တာရှိသေးတယ်။အဲ့ဒါပါလဲဆို knowledge ပဲ။ knowledge ကအရင်ဆုံးစုဆောင်းရအောင်ပါ။ climate knowledge ကိုရအောင်ရင်လို့ရအောင်နော်။ဒီတော့ဒီလုပ်တွေလုပ်ဖို့အတွက်မရှိမဖြစ်စရမယ်လူကတော့အုတ်ချုပ်တဲ့အစိုးရပဲ။
မြန်မာနိုင်ငံဟာရာသီဥတုပြောင်းလဲတဲ့ဒဏ်ကိုအဆိုးဆုံးခံစားနေရတာကိုနာကင်မှုန်တိုင်းနဲ့ရေကြီးဓာတ်တွေကတက်တေပြခဲ့တယ်လို့အနီညိုနှစ်ဖြစ်တာကြောင့်လဲတဘာဝဘေးအန္တရာယ်တွေကြာရောက်လာမှာကိုစိုးရိမ်နေလို့တဘာဝပတ်ဝန်းကျင်ရှိရာပညာရှင်ဦးဝင်းမျိုးသူကပြောပါတယ
်ကျွန်တော်စိတ်ပူနေတာကလာမယ့်2016မေလားလောက်မှာတင်ရေကန်ကြီးခန်းသွားမယ်ရေပြတ်တောက်မယ်ပြဿနာကိုလည်း severe drop ပေါ့နော်ပြင်းထန်တဲ့ဖူပြင်း6တွင်းမှုကိုခန်းမယ်အလားလာရှိနေတယ်အဲ့တော့ဒါတွေကအရင်တော့လို2 30 40ကြာမှတစ်ခါဖြစ်တာမဟုတ်ပဲနဲ့အမြဲတမ်းလို့လို့ခက်စိတ်စိတ်လေးဖြစ်လာတယ
်အနီညိုရာသီဥတုကြောင့်မြန်မာနိုင်ငံကပြည်သူတွေဟာအလွန်အမင်းပူပြင်း6တွင်းတဲ့ရာသီဥတုမျိုးနဲ့ကြုံတွေ့ရမှာဖြစ်ပါတယ်အပူရန်ကြောင့်ကျန်းမာရေးကိုဆူဆူဝါဝါထိခိုက်စေနိုင်တယ်လို့လည်းပညာရှင်တွေကသုံးသပ်ကြပါတယ်အခုလိုဖောက်ပြန်နေတဲ့ရာသီဥတုနဲ့ပြည်သူတွေလက်ရောညီထွေဖြစ်အောင်နေထိုင်တတ်ဖို့လိုတယ်လို့မိုးလီဝတ်သားပညာရှင်ဒေါက်တာထွန်းလွင်ကပြောပါတယ်လက်ရှိချိန်မှာမြန်မာနိုင်ငံဟာရာသီဥတုပြောင်းလဲခြင်းတံကိုအဆိုးဆုံးခံရမဲ့နိုင်ငံတွေထဲမှာပါဝင်နေသလိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးလှုံ့ဆော်တာတွေအသိပညာဖြန့်ဝေတာတွေကိုအရက်ဖက်အဖွဲ့အစည်းအနေငယ်ကသာတနိုင်တစ်ပိုင်းလှုပ်ဆောင်နေကြရတာဖြစ်ပါလေခင်ဗျာ။